ချင်းရင်းမြစ်ထဲမှာလူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတဲ့အမြန်ရေရင်နစ်မြုပ်မှုနဲ့ပတ်သက်ပြီးစနစ်တကျစစ်ဆေးပြီးတော့တာဝန်ရှိတဲ့သူတွေကိုဖော်ထုတ်အရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနေ့ကြတာပရိနေကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုံစီနဲ့ခရီးသည်ဝင်အားမမျှတမှုကြောင့်အခုလိုချင်းရင်းမြစ်ထဲမှာအမြန်ရေရင်နစ်မြုပ်ရတဲ့အကြောင်းရင်းနောက်ဒီရေချောင်းသွားလာနေတဲ့သူတွေဘလို့မျိုးရေဘေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတယ်မှာတည်းအများပြည်သူအသုံးပြုနေတဲ့ခရီးလမ်းပန်းသွားလာရေးတွေမှာအသက်ဘေးအန္တရာယ်ကြုံလာရရင်ကာကွယ်နိုင်အောင်ဘလို့မျိုးတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျဆောင်ရွက်ထားတယ်မှာတည်းဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်
စကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့ချင်းတွင်းမြစ်တွင်းသွားအင်းကြီးချမ်းသာအမြန်မော်တော်ရေရင်လိုင်းကအောက်ဆိုးမိုးကျော်နှင့်အမြန်ရေရင်ဟာပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မနက် 9:30 မိနစ်မှာစကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ကဏီမြို့နယ်ကင်းအုပ်စုမိချောင်းတွင်းကျေးရွာနားမှာနှင်းမြုပ်ခဲ့တာဖြစ်ပါတယ်။အောက်တိုဘာလ20ရက်နေ့အထိကတော့ချင်းတွင်းမြစ်ထဲနှင်းမြုပ်သွားတဲ့ရေရင်ကိုအပီးတိုင်ဆယ်ယူနိုင်ခဲ့တယ်လို့တည်ဆုံသွားတဲ့ခရီးသွားအလောင်း80ကျော်ကိုဆယ်ယူနိုင်ခဲ့ပြီးပျောက်ဆုံးသူတချို့ကိုရှာဖွေနေကြစေဖြစ်ပါတယ်အခုလိုအမြန်ရေရင်နစ်မြုပ်ရတာဟာရေရင်ရဲ့အမှန်တကယ်ဝင်ဆောင်နိုင်မှုတည်နိုင်အားထက်ပိုပြီးကုံစီရောခရီးသည်ပါအစမတန်တင်ခဲ့တာကြောင့်နစ်မြုပ်ခဲ့တာဖြစ်ပြီးခရီးသည်တွေအသက်ဆုံးရှုံးခဲ့ရတာပါသက်ဆိုင်ရာပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေနဲ့တကွရေချောင်းတည်ယူပို့ဆောင်ရေးဝင်ဆောင်မှုလုပ်ငန်းတာဝန်ရှိတဲ့သူတွေအနေနဲ့ခရီးသည်တွေရဲ့အသက်ဘေးရန်ရဲ့လုံခြုံကာကွယ်နိုင်ရေးစနစ်တကျဆောင်ရွက်တဲ့လို့ဝေဖန်မှုတွေရှိနေပါတယ်အမေရိကန်ရောက်မြန်မာတဦးဖြစ်တဲ့ဥရွှေထွန်းကတော့စင်ကာပူအခြေစိုက်အမေရိကန်ကုမ္ပဏီရဲ့နိုင်ငံတကာခရီးသည်တွေရေချောင်းပို့ဆောင်ရေးလုပ်ငန်းခွင်မှာခရီးသည်တွေအတွက်အဓိကဘေးကင်းလုံခြုံရေးဆိုင်ရာတာဝန်ယူလုပ်ကိုင်ခဲ့ရတဲ့သင်္ဘောဝင်တဲ့တဦးဖြစ်ပါတယ်နိုင်ငံတကာစံနှုန်းတွေအရရေချောင်းတည်ယူပို့ဆောင်ရေးတွေမှာခရီးသည်ရဲ့ဘေးကင်းလုံခြုံရေးကပထမအဓိကဖြစ်တယ်သူတို့အသက်ဘေးကြုံလာရလာရင်ဘလို့မျိုးအရေးပေါ်ဆောင်ရွက်ပေးရမယ်ဆိုတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းစဉ်အစဉ်အဆက်ကိုသူ့အတွေ့အကြုံနဲ့ရှင်းပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ခန်း15ကပါစင်ညာတွေကိုကျွန်တော်တာဝန်ယူရပါတယ်ဒီ emergency ဖြစ်လို့ရှိရင်ကိုကြီးတယ်ကိုပါစင်ညာကိုအရင်ဆုံးကို3 page note ဆိုရတယ်ဘာဖြစ်တယ်ဘာဖြစ်တယ်အခန်းထဲမှာနေလို့မရဘူးထွက်ဆိုထွက်အဲ့လိုမျိုးပေါ့ကျွန်တော်တင်းမောပါပါဆိုတော့ safety first ဆိုတဲ့ဒီဥပဒေပေါ့လေအဲ့ဒီအတွက် safety တွေပေါ့အများနဲ့နှစ်ပတ်တစ်ခါလုပ်တယ် group like ခွဲပြီးတော့ပေါ့ဗျာကြီးတယ်ဘယ်နှစ်ယောက်ကနေဘယ်လောက်ဘယ်တယောက်တိုင်ယူမယ်သူ group နဲ့သူပေါ့ကျွန်တော်ခုနကပြောလို့ကျွန်တော် group ပါအာကျွန်တော်ခန်း15ကပါစင်ညာဟိုကျွန်တော်ကတာဝန်ယူရတယ်ကျွန်တော် live ticket ကိုမဝတ်တရတော့ကျွန်တော်တို့ကကိုယ်တိုင် live ပြီးတော့သူတို့ဝတ်ပေးရတယ်ကျွန်တော်တို့ကအဲ့ဒီတာဝန်ယူပြီးရတယ်ပြီးတာနဲ့တင်းမောအပန်းနာလုပ်မယ်ဆိုလို့ရှိရင်ကိုယ်တာဝန်ကြတဲ့ boat live boat ကျွန်တော်တို့မှအဲ့တော့ကျွန်တော်မှတ်မိတယ် live boat ကဘုဘက်၅ဦးဒီဘက်က live boat ကျွန်တော်ခီးတဲ့အကုတ်ကျွန်တော်ကအဲ့ဒီကိုခေါ်သွားရတယ်တင်းမောအရေးပေါ်ဖြစ်လို့ရှိရင်အပန်းတန်းဆိုပဲဘာပဲဖြစ်ဖြစ်အဲ့လိုအရေးပေါ်ဖြစ်လာလို့ရှိရင်ကျွန်တော်တို့ရဲ့ပထမဦးစားပေးကကိုယ်တက်ကိုနောက်မှာထားခီးစဲကိုအရင်ဆုံးပထမဦးစားပေးခီးစဲကိုအရင်ဆုံးဖြစ်တဲ့များအကြောင်းကိုအရင်ဆုံးတရင်ဖို့ပြည့်ရောကပ္ပတန်ရဲ့ order ကိုကျွန်တော်တို့ကနားထောင်နေရ
အများပြည်သူတို့ခီးသွားလမ်းမဆက်သွယ်ရေးစနစ်တွေဖွံ့ဖြိုးတိုးတက်မှုမရှိသေးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာခီးသွားပို့ဆောင်ရေးဝန်ဆောင်မှုအတွက်တာဝန်ရှိတဲ့ခီးသွားလုပ်ငန်းရှင်တွေတာဝန်ရှိလုပ်သားတွေကိုခီးစဲတွေအတွက်ဘေးအန္တရာယ်လုံခြုံရေးဘယ်လိုလုပ်ရမလဲဆိုတာစနစ်တကျသင်တန်းပေးဖို့လိုအပ်တယ်လို့ခရီးသွားပြည်သူတွေအတွက်လည်းအသက်ဘေးကြုံလာရရင်ဘလို့ကိုကာကွယ်ရမလဲဆိုတာကိုပညာပေးတင်တယ်လို့သူကအခုလိုအကြံပြုပါတယ်
။ဒီကဒီတင်းမောကို safety ဖြစ်လို့ဖို့ဒီတင်းမောရဲ့တန်ချိန်နဲ့သူ့ရဲ့ capacity အားနဲ့ဘလောက်ဝန်ဒီကအဲ့လားရေးရေးကြည့်ကြည့်ပါ။ဘာကြီးမလားကျွန်တော်လည်းတိစောက်ကြောင်းခဲ့ဗျ။လူရှိကြီးစလောက်တင်တာကားစားပြီးတော့ train လောက်တင်တာဒီကတန်ကြီး9000ဆိုလူအပြည့်စလောက်အဲ့လိုပေါ့လေအဲ့တော့ဒီက safety မရှိမိဘူးပါပဲ safety ကိုဘလို့တေးဆရာထွင်ရမလဲဆိုတော့အကြောင်းဥစည်းစနာတွေကစစ်စေးရေးတွေသူ့ training ပေးရမယ်အဲ့ဒီလိုတွေတိတိကျကျ gain တွေနိုင်မှဒီလို accident ကဖြစ်ရင်ဒီတယောက်ကညော့မယ်လို့ကျွန်တော်ကထင်ပါတယ်ဘယ်နေရာဖြစ်ဖြစ်ကျွန်တော်အခုလောက်တော့မှဒီလို market ထဲမှာတော့မှ50 plus ပဲဘာပဲဖြစ်ဖြစ် emergency အလမ်းမြည်ပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန့်နာခံမှုအဲ့ဒါအရေးကြီးတယ်အဲ့ဒီ safety ဖြစ်ဖို့ကိုတေချာထွေးဖို့လိုအပ်ပါတယ်ဘာမှဒီမှာအဲ့ဒီနိုင်ငံတကာဆန်ရှင်ဆန်ရှင်တဲ့မိအောင်ပေါ့ဗျာစနစ်တကျလုပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်အခုလိုအများကြီးနစ်မြုပ်ပြီးအများပြည်သူလူထုအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်အပေါ်တေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့ရတဲ့ခရီးသည်တွေအတွက်သက်ဆိုင်ရာဌာနတွေကလိုအပ်တဲ့အကူအညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားဖို့နိုင်ငံတော်သမ္မတဦးထေချော်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလက်ရှိမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့စကိုင်းတိုင်းဒါဒီအစိုးရအဖွဲ့ကအနီးကပ်ကြီးကြပ်ပြီးလူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနမိသက်ဦးစီးဌာနရဲလုံခြုံရေးတပ်မတော်တို့ဘက်ကကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်